ာနာရှင်ခေတ်ကထိတ်တန့်လျှော့ဝှက်ချက်အဖြစ်သတ်မှတ်ပြီးလေဝကြီးအုပ်အမြတ်ထုတ်ခဲ့ကြတဲ့ကျောက်စိမ့်လုပ်ငန်းကိုပြောင်းလဲဖို့ NLD အစိုးရကြိုးပမ်းနေပုံရပါတယ်။ကျောက်စိမ့်ကျောင်းမြေဒုဖော်ခွင့်တက်တန်းကုံဆုံးသွားတဲ့လုပ်ငန်းတွေကိုလုတ်ခွင့်ချပေးတော့မှာမဟုတ်ကြောင်းတရားစတတ်နဲ့ပဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကလွန်ခဲ့တဲ့ဇူလိုင်လကကြေညာပါတယ်။ဒုဖော်ခွင့်တက်တန်းကို2021အထိထုတ်ပေးထားတာမို့တချို့ကုမ္ပဏီတွေဟာနောက်ထပ်9နှစ်လောက်လုပ်နိုင်ပါသေးတယ်။ဗကန့်ခန္တီမိုးညင်းမိုးကုတ်နဲ့မိုင်းရှူးမှာလုတ်ခွက်19000ချပေးထားပါတယ်။ဥပဒေမဲ့ကျောက်စိမ့်ဒုဖော်မှုနဲ့ပတ်သက်ပြီးကချင်းပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးနဲ့ညွန်ကျုံ2ဦးကိုဥသိမ်းစင်အစိုးရလက်ထက်လွန်ခဲ့တဲ့နှစ်မတ်လဇန်မှာရာထူးကရက်ဆဲလိုက်ပါတယ်။ဗကန့်နယ်မြေမှာလုတ်ခွက်တစ်ချပေးတော့မှာမဟုတ်ပဲလောက်ွက်တက်တန်းတိုးမှုကိုလည်းရပ်ဆိုင်းထားပါတယ်။တရုတ်ပြည်ကိုကြောက်စိမ့်ခိုးထုတ်မှုနဲ့တော့အခုလိုယာယီရပ်ဆိုင်းလိုက်တာဖြစ်လိမ့်မယ်လို့မြင်ကြပါတယ်။ဦးသိန်းစင်လက်ထက်ကလည်းနှစ်နှစ်ရပ်ဆိုင်းခဲ့မှုပါတယ်
။လွန်ခဲ့တဲ့စက်တင်ဘာ-အောက်တိုဘာ2လအတွင်းမှာတရုတ်မြန်မာနယ်စပ်ကမ်ပိုက်တီဒေသမှာတရုတ်ပြည်ကိုဥပဒေမဲ့တင်ပို့မဲ့ကြောက်စိမ့်အရိုင်းတွေကို၄ချိန်ဖမ်းဆီးနိုင်တဲ့အတွက်တန်းချိန်90ကျော်အထိရှိလာကြောင်းသိရပါတယ်။အခုထိတော့ရင်ပေါင်းကိုသာဖမ်းဆီးနိုင်ပြီးပိုင်ရှင်လွတ်မြောက်နေစေဖြစ်ပါတယ်။ကချင်ပြည်နယ်ရဲတပ်ဖွဲ့ကဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်နေတဲ့တပ်ရင်းတပ်ဖွဲ့နဲ့ဌာနဆိုင်ရာဝန်ထမ်းတွေကိုအရေးယူသွားမယ်လို့ဆိုပါတယ်။ဖျမ်းမြနှုံအရဆိုရင်ကျောက်စိမ့်ဒေါ်လာ10000ဘူးလောက်နှစ်စဉ်ရောင်းရတယ်လို့ဆိုပါတယ်။ဖားကတ်မှာကျောက်စိမ့်တူးတဲ့စစ်တပ်ကုမ္ပဏီ၊ခရိုနီကုမ္ပဏီ၊တိုင်းရင်းသားကုမ္ပဏီတွေအပြင်တရုတ်ပိုင်ကုမ္ပဏီလည်းရှိပါတယ်။ရေရနာနယ်မြေကလုတ်ကွက် 950 နိုဝင်ဘာလမှာတက်တန်းကုန်ပါတယ
်။ကျောက်မြေလုပ်ငန်းမှာသိမရှိကမ်းရှိဖြစ်နေဖြစ်နေပုံကိုကြောင်မြေရန္နာလုပ်ငန်းရှင်များအသင်းရန်ပုံငွေတွေကဒေါ်လာသန်း100နီးပါးစရင်ပြောင်းနေတဲ့အမှုကသက်တည်ပြနေပါတယ်။ပြည်သူ့လွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စများလေးလာစစ်ဆေးရေးကော်မတီကိုကြောင်မြေရန္နာလုပ်ငန်းရှင်များအသင်းကလွန်ခဲ့တဲ့မေလကတိုင်ကြားထားတဲ့အလွဲသုံးစားလုပ်မှုဖြစ်ပါတယ်။2009-2015အထိကြောင်မြေပြပွဲရောင်းရတဲ့ငွေတစ်ရာခိုင်နှုန်းကိုအသင်းရန်ပုံငွေအဖြစ်သတ်မှတ်ခဲ့တာဒေါ်လာ104,000အထိရှိလာရာကအခုတော့ဒေါ်လာ9,000ကျော်ပဲကျန်တော့တယ်လို့ဆိုပါတယ်။ကျောင်းမြေပြပွဲမှာအစိုးရက900,000ကျိုင်းနှုန်းတပ်တူရင်းဝန်ကြီးဌာနက300,000ကျိုင်းနှုန်းပြပွဲကော်မတီက100,000ကျိုင်းနှုန်းယူကြပါတယ်။ငွေကြေးကင်တွေတဲ့ပြပွဲကော်မတီမှာတာဝန်ရှိပါတယ်
။ကျောင်းမြေရနာပြပွဲကို1964ကစတင်ခဲ့တာမို့အခုဆိုရင်အချိန်90ရှိပြီဖြစ်ပါတယ်။ကျောက်စိမ့်ကိုအများဆုံးရောင်းရတယ်လို့ကျောင်းမရဏရောင်းမော်ရေးလုပ်ငန်းညွှန်ကြားရေးမှူးဦးရထွက်ကလွန်ခဲ့တဲ့ဒီဇင်ဘာလမှာ DVB နဲ့တွေ့ဆုံစဉ်ကပြောသွားပါတယ်။ပြည်တွင်းကုမ္ပဏီပေါင်း1200ကျော်မှာရောင်းပိုင်ခွင့်လိုင်စင်ရှိတယ်လို့ဆိုပါတယ်။ပြပွဲမှာပုဂ္ဂလိကကုမ္ပဏီကအများဆုံးဖြစ်ပေမဲ့တန်ဖိုးအများဆုံးရောင်းချနိုင်သူကတော့အစိုးရနဲ့ဖက်ဆက်လုပ်တဲ့အကျိုးတူကုမ္ပဏီတွေဖြစ်တယ်လို့ဆိုပါတယ်။အစိုးရနဲ့တွဲလုပ်တဲ့ကုမ္ပဏီဟာငွေရင်းစိုက်ပြီးကျောက်စိမ့်တူပါတယ်။တွေ့ရှိတဲ့ကျောက်စိမ့်အတွေ့အစိုးရကိုရတနာကုန်ပေးရပါတယ်။နောက်ပြပွဲတင်ရောင်းတဲ့အခါမှာပထမပိုင်းမှာ90ရာခိုင်နှုန်းစီအငြိမ်မြောက်ခွဲဝေပါတယ်။နောက်တော့အစိုးရက40ရာခိုင်နှုန်း၊ကုမ္ပဏီက60ရာခိုင်နှုန်းဖြစ်လာပါတယ်။အခုတော့အခွန်များလာလို့အစိုးရက25ရာခိုင်နှုန်း၊ကုမ္ပဏီက85ရာခိုင်နှုန်းခွဲဝေကြပါတယ်
။စီးမဲ့ကမ်းမဲ့တင်နိုင်ကျင်းနေတဲ့သင်္ဟဇတ်ကန္တာကိုထိန်းချုပ်နိုင်ရေးအတွက်ဥသိမ့်စိန်အစိုးရဟာနော်ဝေးအခြေစိုက်သင်္ဟဇတ်ထုတ်ယူမှုပွင့်လင်းမြင်သာရေးအဖွဲ့ Extractive Industries Transparency Initiative မှာ2014ခုနှစ်ကအဖွဲ့ဝင်လောင်းဖြစ်လာပြီး2015ဒီဇင်ဘာမှာမြန်မာသင်္ဟဇတ်အစီရင်ခံစာထွက်လာပါတယ်။ဒါပေမဲ့မိဂံမတ်တာအစီရင်ခံစာဖြစ်နေပါတယ်။ဒဏ်ငွေရောင်းရငွေဒေါ်လာတန်း3300နဲ့ကျောက်စိမ့်ရောင်းရငွေဒေါ်လာတန်း1000ကျော်ကိုချန်လှပ်ထားတာတွေ့ရပါတယ်။နိုင်ငံပိုင်လုပ်ငန်းကြီးတွေဟာသင်္ဟဇတ်ဝင်ငွေ98ရာခိုင်နှုန်းကိုအစိုးရကမအပ်ဖဲတရားဗန်စင်းလုပ်ထားပါတယ် EITI အခြေခံမူဟာအစိုးရလုပ်ပုံကံပုံနဲ့ဆန့်ကျင်ဘက်ဖြစ်နေပါတယ်ကျောက်စင်းကျောင်းမြေကိုလူလူစုကလက်ဝကြီးအုပ်ထုတ်ယူတာမျိုးမလုပ်ဖဲတက်ဆိုင်သူတိုင်းရင်းသားတွေကိုတရားမျှတစွာခွဲဝေတာမျိုးဖြစ်တင်တယ်လို့ American အခြေစိုက် Natural Resource Governance Institute ကယူဆပါတယ်အစိုးရကအပေါ်စီး UP စီစဉ်တာမျိုးမဟုတ်ပဲတက်ဆိုင်သူအားလုံးပါဝင်ရေးဆဲတဲ့အမျိုးသားကြောက်စိမ့်လုပ်ငန်းစီမံကိန်းရှိဖို့လိုအပ်တယ်လို့ဆိုပါတယ်။သင်္ဟဇတ်မြတ်တာစွာခွဲယူရေးဟာညီညာရေးအတွက်အရေးကြီးတယ်လို့ယူဆကြပါတယ်ခင်ဗျာ။